Welcome to the Voice of America in Burmese.
မင်္ဂလာ မနက် ခင်းပါ တော်ရ ရှိ များ ရှင် VOA American Tan Myanmar Bai Season ရဲ့ 2022 ခုနှစ် ဇွန်လ 14 ရက် တနင်္ဂနွေ ကနေ မနက် ခင်း Season တွေကို Washington DC မြို့တော်ကနေ စတင် ထုတ်လွှင့်နေပါပြီ မြန်မာ စံတော်ချိန် မနက် 6:00 ကနေ 9:00 အထိ VOA Radio Season ကို ကျိုင်းထိုမီတာ 25 40 50 တိတုကနေ ဖမ်းယူ နားဆင်နိုင်ကြပါလိမ့်ရှင် ကျမသင်္ကီးထိုက်ပါရှင် ဒီ မနက် ခင်း Season တွေကို တာဝန်ယူပြသက်ပေးပါမယ်
ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးဖို့ရှိပြီးဒီဒေါက်တာထာထာလေးနဲ့လို့လည်းနောက်ဆက်လာဝင်25ရောက်အဆုံးပေါင်း25ရောက်ကိုအဲသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်ပါတယ်ပေါ့နော်900ကရဲ့စက်ကွန်တည်ရင်ဒီနေ့တော့
ညမအရင်ဆွေးနွေးကံပြည်တွင်းသတင်းတုံးသက်ချက်ညမအကြီးကပေးစာနဲ့သတင်းတွေတဲ့ကတုတအပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းတည်ရဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရသာပြည်သူတွေအပေါ် အကျန်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေကပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဂျူကတင်းနှင်းကနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံအနောက်တောင်ပိုင်းကွန်ဝေါ်ကဂါဗစ်စတန်တီမှာဂျူလ17ရက်ကနေစသုံးရက်နေ့အထိသုံးရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ
ဂါဗစ်ဒေးဂျင်နယ်ဇဒန်မှာဖော်ပြထားပါတယ်။ဒါအပြင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုအမြန်ပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြင်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံကအဓိကကဏ္ဍကနေလှုပ်ဆောင်ဖို့ထပ်မံတောင်းဆိုလိုက်သလိုအာဆီယံကရရှိထားတဲ
ံကတိပြုလိုက်ပြီးစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းအလားတူလှုပ်ဆောင်မှုတိုက်တွန်းခဲ့ပါတယ်။ရေးဆက်တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတိုးတက်ဖို့လိုအပ်တဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုညီညီညွတ်ညွတ်နဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကလိုအပ်နေတဲ့သူတွေနေရာဆန့်ခွာထွက်ပြေးရသူတွေအတွက်အနှောင်အဖွဲ့ကင်းတဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်။လူကိုယ်တိုင်တက်ရောက်ကြတဲ့ဒီထိပ်သီးအစည်းအဝေးကို G7 အဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, Finland, Germany, Japan, Canada နဲ့ Italy နိုင်ငံတို့ကခေါင်းဆောင်တွေအပြင် Australia, South Africa နဲ့တောင်ကိုရီးယားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပြီးအိန္ဒိယကတော့ online ကနေတက်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရီးယံဖုန်းတော်ကြီးတွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကယားပြည်နယ်လိုက်ကော်မြို့မှာခရီးယံဖျားချောင်းတွေအတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံးဒဏ်ရာမှုတွေရှိနေတဲ့အပြင်ဒေသခံထောင်ပေါင်းများစွာတောတောင်တွေထဲထွက်ပြေးပုန်းရှောင်နေရတာဖြစ်ပြီးအခုချိန်မှာဆန္ဒရိက္ခပြက်လက်မဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့လည်းဂျူလ7ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားချိန်မှာခရီးယံချက်တောင်းတွေဇေဒီပထိုးဖျားချောင်းကံတွေစေုံတွေနဲ့ကျောင်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာကနေသတ်မှတ်ထားတာကိုလေးစားလိုက်နာဖို့လည်းတန်ကြားခဲ့တာပါ CBCM မြန်မာကက်သလစ်ဖုန်းတော်ကြီးများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကုန် Roman Catholic ဂိုဏ်းချုပ် Cardinal Charles Mombo ဦးဆောင်တဲ့မြန်မာကက်သလစ်ဖုန်းတော်ကြီးတွေကမြန်မာနိုင်ငံမှာရေရှည်ငင်းကြင်းရရအောင်ဥတီဆောင်ရွက်ကြဖို့နဲ့ဒေသခံတွေရဲ့လူသားကုန်တိတ်ခါကိုလေးစားဖို့မြန်မာပြည်သူအားလုံးနဲ့တကွစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုပါတောင်းဆိုလိုက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းတာလေးလကျော်လာပြီဖြစ်တယ်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာသာမကပြည်နယ်နဲ့တိုင်းဒေသတွေမှာပါတွေ့နေရဆဲပါ
လုံကျုံရည်တင်းတင်းဆက်ဆက်ချထားတဲ့ရန်ကုန်မြို့မှာတမင်းငွေနေကလူငယ်လေးတွေဥဆောင်တဲ့အပြည့်အဝဆန္ဒပြပွဲပြုလုပ်ခဲ့ကြပြီးဒီမိုကရေစီလူလားချောင်းနဲ့ဆင်အာနာရှင်အဆုံးတရေးကိုတောင်းဆိုခဲ့ကြတာပါဆင်အာနာတိတ်မှုဆန့်ကျင်သူတွေရဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေနဲ့အတူလူနည်းစုရဲ့အခွင့်အရေးတွေတက်ပါတောင်းဆိုမှုတွေလည်းတိုးလာနေတာပါတမင်းငွေနေကတော့ဆိုရှယ်မီဒီယာတွေမှာဝတ်စုံအမဲတွေဝတ်ဆင်ထားတဲ့ပုံတွေတင်ကြပြီးရိုဟင်ဂျာတွေအတွက်ဆုတ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်။ Black for Rohingya လို့ hashtag နဲ့ Twitter မှာတင်ခဲ့သူကတိုင်းနဲ့အချီရှိခဲ့တာပါ။ရခိုင်ပြည်နယ်မှာစစ်တပ်ကနေမြင့်ရှင်းနေတဲ့နောက်ပိုင်း Bangladesh ဖက်ထွက်ပြေးတဲ့ Rohingya က9သိန်းခွဲနီးပါးရှိပြီးသူတို့ဟာ Bangladesh ကဒုက္ခတဲ့စခန်းတွေမှာနေထိုင်နေရတာပါ။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခတွေကိုပြန်ပြီးလက်ခံတယ်လို့ပြောထားတာဖြစ်ပြီးအခုထိတော့အကောင့်ထဲမဖော်နိုင်သေးပါဘူး။ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်ကရောဂါဆန်ရံတက်တက်မှုတွေကိုလှည့်လျူရှုထားပြီးဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြနေတဲ့မြန်မာနိုင်ငံမှာတင်းနင်းရင်းတွေက24နာရီအတွင်းကိုဗစ် -19 အကူးစိုက်ခံရသူအတိအပြုလူနာသက်383ယောက်ရှိနေပြီးအခုဆိုအကူးစိုက်ခံရသူစုစုပေါင်းက14,500ကျော်နေပြီလို့ကျန်းမာရေးနဲ့အာဏာဝန်ကြီးဌာနကဂျွန်လ23ရက်တင်းနင်းရင်းတွေမှာသတင်းထုတ်ပြန်ပါတယ်ဒါဟာစနေနေ့၈နာရီကနေတရက်တွင်ကူးစက်မှုဖြစ်ပြီးဓာတ်ခွဲနမူနာ3000နီးပါးကိုဆစ်ဆေးရကတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်ထိတေဆုံးသူက3244ယောက်ရှိနေပါတယ်။ဓာတ်ခွဲဆစ်ဆေးသူ2သိန်းကျော်ထဲမှာကျန်းသေးတက်တာလာသူက3သိန်း300ကျော်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။မေလ3ပိုင်းကစပြီး24နာရီအတွင်းအကူးစက်ခံရတဲ့အတိအပြုလူနာဟာတရက်ကို100လောက်ဖြစ်လာနေတာကြောင့်တချို့မြို့နယ်တွေအတွက် stay at home အမိန့်ထုတ်ပြန်ခဲ့တာပါ။ကိုဗစ်ကရောဂါကူးစက်မှုမြင့်တက်နေတဲ့သတိတိုင်းတွေကကလေးငယ်မှာဂျွန်လ10ရက်နေ့တရက်ထဲမှာလည်းတည်ဆုံးရသူက10ဦးရှိခဲ့ပါတယ
်။ UAE American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA ရဲ့တင်ဆက်နာနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ G7 ချိန်တီတွေ့ဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစေတဲ့စည်းဝေးပွဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်အခုလိုတွေးဆမှုကနေကိုဗစ်ရောဂါကာကွယ်တက်ပြည့်ရေးကမ္ဘာစီးပွားရေးပြန်လည်နှုတ်ထလာစေရင်းနဲ့တရုတ်ရဲ့မကောင်းတဲ့အမှုအကျင့်တွေကြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖို့ပြောဆိုခဲ့တာပါ G7 ဒေတီစီဝေးပွဲပြီးထုတ်ပြန်တဲ့ကာဗစ်ပြန်လည်အော်ကြေညာချက်ထဲမှာတော့ကမ္ဘာစီးပွားရေးပြန်လည်နှုတ်ထလာစေဖို့ဒေါ်လာ12 trillion သုံးဆွဲသွားမယ့်အကြောင်းလဲပါဝင်ပါတယ်ဒါအပြင်တရုတ်နိုင်ငံကိုထိညှိနိုင်ရေးအတွက်တရုတ်ရဲ့ဘိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံဒီမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတည်ဆောက်ပေးမယ်ပုံမကောင်းမွန်တဲ့ကဘာကြီးပြန်လည်ထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါတယ်တဘောင်းအပောင်းဝင်းချင်းထင်းသိမ်းသမားတွေကဆန္ဒပြနေတဲ့ကြားကပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ဒါသယူးလူပြောင်းလဲမှုတိုက်ဖျက်ရေးကိုဒီအချိန်မှာအပိသက်လှုပ်ဆောင်နိုင်မလဲဆိုတာကြီးညာနိုင်ငံကြီးမရှိပါဘူးခင်ဗျာ G7 ကောင်းကောင်းတွေဟာအင်္ဂလန်နိုင်ငံကာဗစ်ဘေးမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုတနင်္ဂနွေနေ့ကအဆုံးသတ်လိုက်ကြပြီးဆင်းရဲတဲ့နိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးတန်းတစ်ထောင်ကျော်လှူဒန်းသွားဖို့ကတိပြုခဲ့ကြသလိုပြည်ထောင်နိုင်ငံနဲ့ပတ်သက်လို့လူအခွင့်အရေးချိုးဖောက်မှုကိစ္စအပါအဝင်ကိစ္စရပ်တော်များများကိုသတိပေးပြောဆိုလိုက်ပါတယ်ဒီနေ့သမရမက်ခရွန်ကလည်းတရုတ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Donc, je suis clair, le G7 n'est pas un club hostile à la Chine.
G7 ဟာတရုတ်ကိုရန်လိုနေတဲ့အစုအဖွဲ့မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံနေသားဖြစ်ပြီးတရုတ်ကလက်တွဲလို့ဖို့အစဉ်အသင့်ရှိနေတဲ့ကမ္ဘာရေးရာကိစ္စရပ်တွေမှာအတူလက်တွဲလို့သွားဖို့ရည်ရွယ်ထားတာပါလို့ပြောသွားတာပါ။ G7 ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်ထဲမှာတော့တရုတ်အနေနဲ့ဟောင်ကောင်နဲ့အရှင်ညာဒေသကဝီဂါလူမျိုးစုပေါ်လူအခွင့်အရေးချိုးဖောက်နေတာတွေကိုလေးစားလိုက်နာဖို့တောင်းဆိုပါတယ်။ဟောင်ကောင်အရေးဟာပြည်တွင်းရေးသာဖြစ်ပြီးဝင်ရောက်မဆွတ်ဖက်ကြဖို့တုံ့ပြန်ပါတယ်။ဒီတိုင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းသတင်းထုတ်တွေကိုပြောရမှာပလမကရဲ့ကိုဗက်စ်အစီအစဉ်အရ ဆင်းရဲတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတွေဖြန့်ဝေသွားမယ်လို့ဆိုပါတယ်။ဒါအပြင်ကိုဗစ် -19 ရောဂါပိုဘယ်ကနေစတင်ခဲ့တယ်လဲဆိုတာကိုထပ်မံစုံစမ်းမှုတွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။အစ္စရေးနိုင်ငံကို၁၂နှစ်ကြာဦးဆောင်လာခဲ့တဲ့ဘန်ဂျမင်နာတန်ယာဟုရဲ့အခန်းကဏ္ဍကိုအဆုံးသတ်စေပြီးဘာသာရေးအမျိုးသားရေးအစွန်းရောက် New Right Party ရဲ့ခေါင်းဆောင်နက်ဖတာလီဘန်နက်ကဝန်ကြီးချုပ်အဖြစ်နဲ့ဒီဇရီအစိုးရအဖွဲ့ကိုဥဆောင်သွားဖို့တင်းနင်းဝင်နေကကျန်းသစ္စာချိန်ဆလိုက်ပါတယ်။ဝန်ကြီးချုပ်အဖြစ်ဆင်းနေကြလာပြီးဖြစ်တဲ့နေတညာဟုရဲ့နိုင်ငံရေးသက်တမ်းကြီးထွားလာမှုကိုအဆုံးသတ်စေခြင်းနဲ့ရည်ရွယ်ချက်တစ်ခုတည်းမှသာဘုံသဘောတူညီချက်ရှိကြပြီးအခြားဘုံသဘောဆန္ဒသိမရှိကြတဲ့ပါတီ၈ခုနဲ့စုဖွဲ့ထားတဲ့ညွန်ပေါင်းအစိုးရထဲမှာဗန်နက်ကပထမ၂နှစ်တာကာလကိုဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဘန်နက်ဟာနေတန်ယာဟုရဲ့နိုင်ငံရေးလက်တွဲပေါ်ဖြစ်ပြီး2019နဲ့20ကြာကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူပါ။အရင်ကဗန်နာရေးဝန်ကြီးဟောင်းဖြစ်ခဲ့တဲ့အသက်58နှစ်အရွယ်ယာလာဖစ်ကဝန်ကြီးချုပ်ဖြစ်လာမှာပါ။လာဖစ်ဟာပြီးခဲ့တဲ့မတ်လရွေးကောက်ပွဲအတွင်းနေတန်ယာဟုရဲ့လီကော့ပါတီပြီးရင်ဒုတိယမဲအများဆုံးနိုင်ခဲ့သူဖြစ်ပါလေ။အခုအစ်ဖွဲ့လိုက်တဲ့အစ္စရေးညွန်ပေါင်းအစိုးရထဲမှာအာရဗ်ပါတီဖြစ်တဲ့ရမ်ပါတီလည်းပါဝင်ပြီးအစ္စရေးနိုင်ငံတွင်နေထိုင်တဲ့အာရဗ်လူမျိုးတွေကိုအကျိုးပြုရေးလှုပ်ဆောင်သွားမယ်လို့ညွှန်လင်းနေပါတယ်။ပြည်တွင်း Open Tennis အမျိုးသားတူဦးချင်းပြိုင်ပွဲကိုတနင်္ဂနွေနေ့က Paris မြို့မှာကျင်းပခဲ့ရမှာဆာဗီးယားနိုင်ငံသား Tennis အကျော်မော် Djokovic က Greece Tennis သမား Stefanos Tsitsipas ကို6-2, 6-6, 6-2, 6-2, 6-4 နဲ့အနိုင်ရပြီး Grand Slam ဆုဖလားကို19ချိန်မြောက်ဆုကူးသွားပါတယ်။သူအနိုင်ရတာနဲ့ပတ်သက်လို့ဂျိုကိုဗစ်ကပြန်ပွဲအပြီးအခုလိုပြောပါတယ်
။ C'est vraiment un privilège
ကျွန်တော်ရဲ့အဖွဲ့သားလေးကိုရောကျွန်တော်နီးပြားနဲ့ကျွန်တော်မိသားစုကိုပါကျေးဇူးတင်ပါတယ်။ဒီကစားပွဲဟာစိတ်ပိုင်းဆိုင်ရာရောခုခန္ဓာပိုင်းအရာပါအရန်ခက်ခဲပါတယ်လို့ပြောသွားတာပါ။၄နိုင်နဲ့17မိနစ်ကြာ၅ပွဲဆက်တိုက်ကစားခဲ့ရတဲ့ဒီဘိုလူပွဲမှာဂျိုကိုဗစ်ကအစောပိုင်း၂ပွဲရှုံးနေခဲ့ရတာကခက်သွတ်သွတ်ကစားပြီးနောက်၃ပွဲမှာဇက်တိုက်အနိုင်ရပူဆွဲခဲ့တာဖြစ်ပါတယ်။ကမ္ဘာအဆင့်တစ်ရှိတဲ့ဂျိုကိုဗစ်ဟာပြီးခဲ့တဲ့တစ်ပတ်ကျင်းပတဲ့ဆီမီဖိုင်နယ်ပွဲမှာမြေဈေးကွင်းတို့ရဲ့ဘရင်လို့တင်စားခေါ်ကြတဲ့ရာဖဲလ်နာဒါကိုအနိုင်ရပြီးဘိုလူပွဲတက်လာသူဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတူးချက်ကာကွယ်ဆေးတို့လုပ်ငန်းစီမံချက်ညွှန်ကြားရေးမှူးဒေါက်တာထထလင်းနဲ့မိသားစုကိုဇွန်လ၁၀ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တယ်လို့တခြားဆေးရနာသိမ်းမှုကိုဆန့်ကျင်ပြီးအလုံမစင်းတဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့အထူးကူတမားတော်၃ဦးကိုလည်းဒီရက်ပိုင်းအတွင်းဇက်တိုက်ဖမ်းဆီးပြီးကြီးလေးတဲ့ပြစ်မှုပုံမှန်တွေနဲ့တရားစွဲထားပါတယ်။ဆေးရနာသိမ်းတာကြောင့်ထိခိုက်ရတဲ့ပြည်သူ့ကျန်းမာရေးဆောက်ရှောက်မှုစနစ်ကိုရတဲ့နည်းနဲ့တစ်ဖက်တစ်လမ်းကဝန်ဆောင်မှုပေးဖို့ကြိုးပမ်းနေတဲ့ CDM ဆရာဝန်တွေကိုစစ်ကောင်စီကအညှို့ထားလိုက်လံဖမ်းဆီးနေတာလို့ CDM လှုပ်ရှားမှုမှာပါဝင်တဲ့လုံးကြုံရေးအရာအမည်မဖော်လို့တဲ့ဆရာဝန်က VOA ကိုပြောပါတယ်။မိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုဒီဒေါက်တာထထလင်းကိုမိသားစုလိုက်ဖမ်းဆီးပြီးတော့အခုစွဲချက်တွေထပ်ပြီးတော့တင်လိုက်တယ်ပေါ့နော်။ပုံမှန်တွေထပ်ပြီးတော့အလုံးပေါင်း၃ခုဖြစ်သွားတယ်ဆိုတော့အဲ့ဒီအခြေအနေကိုအရင်ဆုံးပြောပြပါအောင်ရှင်။
အဓိကကတော့သူကလေသူတို့ကဒီဒေါက်တာထထလင်းတို့နဲ့နောက်ထပ်ဆရာဝန်25ယောက်ပေါ့စုစုပေါင်း25ယောက်ကိုအဲသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ့ second key ရဲ့ပြီးနိုင်ငံတော်သစ္စာထောက်ပြမှုရဲ့ကျွန်တော်တို့ပုံမှန်ရဲ့အကြီးကြီးတွေသူတို့တက်ပြီးတော့ပေါ့နော်ဒီဟာတွေကျွန်တော်တို့ဆွဲရတွေ့ရပါတယ်အဲဒေါက်တာထထလင်းအပြင်နောက်ထပ်လည်းသူအထူးကုဆရာဝန်အဲ၃ယောက်ကိုလည်းထပ်မံပြီးဖမ်းဆီးထားပါတယ်ကြာ။အဲဒါအပြင်နောက်ထပ်အခြေခံအိုက်ဖွဲ့ကဒီဆရာဝန်လေးတယောက်ရဲ့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုလည်းဒေါက်တာဇင်မင်းထွန်းကိုဖမ်းဆီးစမှာမတွေ့တဲ့အတွက်မိဘနှစ်ပါးကိုဖမ်းဆီးသွားပါတယ်ကြာ။
အဲ့တော့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုဖမ်းဆီးသွားတာကဘယ်တော့မှဖြစ်သွားတာလဲရှင့
်။အဲဘယ်တော့မှဖြစ်သွားဆိုတော့ဒီနေ့ပါကြာဒီနေ့73ရက်ချွန်းမှာဖမ်းလာပါကြာ
။ဒီဆရာဝန်လေးကိုအခုစစ်ကောင်စီကအတင်းလိုက်ပြီးတော့ဖမ်းဆီးနေရတဲ့အကြောင်းရင်းကဘာပါလဲရှင်
ဒီကကတော့သူတို့ကပုံမှန်ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဖြစ်မှာတို့ရန်ကြောက်တယ်။ပြီးတော့ဒါကတော့ဒါဆိုဝေစုလည်းသူတို့အညူထားတယ်အညူထားတယ်ကျွန်တော်တိတ်တော်တယ်ပေါ့နော်ကျမ်းမာရေးဆောင်ဆောင်မှုဒါလည်းနဲ့ခိုင်ပြီးတိုက်ကြတယ်မဟုတ်ဘူး။ကြိုးဝိုင်းဖောက်ခွေးလေးလုပ်နေတာလည်းမဟုတ်ဘူး။ဒါပြီးတော့ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီး ဒီလိုဆိုဆုံးဖြတ်တော့ဒီဒေါက်တာဆိုဝင်ဆိုဝင်ရောက်ထားပြီးတော့ဂျန်နဲ့ဒီဆရာဝန်ကြီးတွေကိုလည်းအဲဟိုမဆိုင်တဲ့လူတွေကိုလည်းဟိုဒီလိုအမှုကြီးတက်ပြီးတော့ဖိနှိပ်တယ်ပေါ့နောက်ထပ်လူတွေဒီလိုမျိုးမထကြရဲအောင်ဇာမိုင်းကနေဒီမထကြရဲအောင်ဖိနှိပ်တယ်ပေါ့အဲ့လိုမြင်ပါလေကစီဒီအမ်ပြပြအောင်လုပ်တယ်လို့မြင်ပါလေက
စစောပြောသားတယ်ဟို CDM ဝင်ထားတယ်ဆရာဝန်ကြီးအထူးကူတွေပေါ့နော်အားလုံးသူတို့ကတည်သူကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းကယူရင်းသွားတာပေါ့နော်အဲ့တော့ဒီတည်သူစေယုံတွေမှာယူရင်းနေတော့သူတို့ကတစ်ဖက်တစ်လမ်းကနေပြီးတော့သူတို့ကအခုဟိုတခြားနီးလန့်နေနေစောင့်ရဲနေရလားဘယ်လိုပုံစံမျိုးနေနေသူတို့ကအဲ့လို CDM ဝင်ထားတဲ့ဆရာဝန်ကြီးကဒီတည်သူကျမ်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေဘယ်လိုပုံစံမျိုးနဲ့စောင့်ရဲနေလို့လဲရှင်
ကျင်းမစီဒီယံပြုလုပ်ထားပေမဲ့စီဒီယံလောကကျန်ဒီကရည်ရဲ့ချက်ကဒီ civil disobedience movement လို့ခေါ်တဲ့စီဒီယံလို့ကြည့်ရတဲ့ချက်ကအဲစစ်ကောင်စီရဲ့မတရားတရားနာတိုင်းမှုမကျန်တတ်တဲ့ဒီကြမ်းမိုင်းဝန်ထမ်းတွေကစတင်ပြီးစီဒီယံလုပ်တဲ့၆မဏ္ဍပ်ပါလာတယ်။ဒါပေမဲ့ကြမ်းမိုင်းဝန်ထမ်းဆိုတာကတခုရဲ့လူနာကိုပြစ်မှတ်ထားဘူး။လူနာကိုရတဲ့နေ့ကြမ်းမိုင်းဆောင်ရှောက်မှုပေးရတယ်ပေါ့နော်။အစပိုင်းမှာဆိုရင်ဒါကစီဒီယံကြီးတိုင်းတကာတွေအသေးအနည်းနဲ့လက်ပြီးဆောင်ဆောင်ပေးတာရှိတယ်။စီကံနဲ့ဖွင့်ပြီးဒါလေးကိုလည်းသူတို့ကလိုက်ပြီးတော့ဖိနှိပ်တယ်။ဖန်စီနဲ့ဒါလေးကိုစိုးရိမ်ကလေးလုတ်ခဲ့ပြီးသားပါပေါ့နော်။ဒါပေမဲ့လည်းသူလည်းချုပ်ချုပ်ဝင်နေရတယ်မှာစီကံနဲ့ဖွင့်ပြီးပြည်သူ့ချမ်းမကြီးဆောင်ဆောင်မှုလုပ်ငန်းတွေပေးနေတယ်။စီကံချမ်းမကြီးကလည်းအများကြီးရှိပါသေးတယ်ဗျ။ဒီကဲမှာအခုကားကန်လာရင်ဒီသူတို့မရမ်းထုတ်ပြီးကြောင်းရတဲ့ဒီ25ရောက်ကလည်းဒေါက်တာထထလေးကိုတာဝန်ပေါ်တော့25ရောက်ကလည်းလူကြီးရတဲ့နေနဲ့ပြည်သူကိုကျန်းမာရေးဆောင်ရှောက်ပေးမှုအတွက်ဒီစနစ်ကြီးစနစ်ကျဖြစ်အောင်ဒီဆွေးပြီးတော့လုပ်နေတဲ့အချိန်မှာပဲသူတို့ကအခင်းဖိနှိပ်သွားတာပါဗျ။အခုဒီချင်းခင်မင်းကြီးညာရီတယ်လီချင်းညာရီနဲ့ကြားမှုပေးဖို့စီစဉ်ဆောင်ရွက်နေတဲ့အချိန်မှာပဲသူတို့ကဒီမျိုးဖန်ဆီးလိုက်တော့ဝန်ရမ်းထုတ်ပြီးတော့ဖန်ဆီးဆိုင်ရာဖန်ဆီးနေတာပါဗျ။ဒေါက်တာတာလင်းဆိုရင်သူရဲ့ညူတာရောမမဆိုင်တဲ့သူရဲ့ညူတာရောအဲဒီသူရဲ့ခရင်းကြီးရဲ့ကလေးရောသူရဲ့တငယ်ချင်းပါမီရောဆန်းစစ်ထားပါလေ။ဒီလိုနဲ့ဥမာဒီကဒေါက်တာစင်ရင်ထုံးလို့ဆိုရင်သူမတွေ့ရတဲ့သူမိသားစုဖန်ဆီးရဆိုတာတော့ဒါတော်တော်ကြီးကိုတရားလိုလည်းပြောမှာပါဗျ။
အဲ့တော့အခုဆရာဝန်တွေကိုလိုက်ပြီးတော့ဖန်ဆီးနေတဲ့ကိစ္စမှာတစ်ဖက်မှာလည်း MRTP ကတည်င်းချိန်ညာသွားချက်အရာဆိုရင်ဒေါက်တာဆိုဝေဆိုရဲ့ဒီညွှန်ကြားချက်အတိုင်းဒေါက်တာထထလင်းတို့ကလုပ်နေတယ်ဆိုတဲ့အကြောင်းကြီးတဲ့အဲ့ဒီ NUG အစိုးရရဲ့ညွှန်ကြားချက်ဆိုပြီးတော့သူဒီလိုချိန်ဆက်ပြီးတော့ MRTP ကဖော်ပြသွားတဲ့ပုံမှာရောဘယ်လိုမြင်ပါလဲရှင
်။ဒါကတော့သူတို့ကတော့ဒီသူတဲ့ CDN ဆရာဝန်တွေကိုတိတ်ခါချချင်တာရင်ဒေါက်တာဆိုဝေဆိုကိုတိတ်ခါထုတ်ချက်ချင်တာရင်ပေါ့နော်သူရဲ့ဒေါက်တာဆောင်ကြီးဆုံးမမိတဲ့အခါမှာသူရဲ့လူတွေကိုဘာလို့လဲဒီလိုလုပ်ကြတာဟဲ့ဆိုပြီးတော့သူကြောက်အောင်ဖြစ်နေတယ်နောက်ထပ်ဒီမျိုးတွေပြည်သူ့ကျမ်းစာဆောင်ချက်ကိုပြည်သူ့ဆရာဝန်တွေချက်ပြီးမပေါ်လာအောင်သူအောက်ကိုပြင်မယ်ပေါ့ဟိုငယ်နဲ့ခုပါတာပြည်သူတွေရဲ့ကျမ်းစာဆောင်ချက်ပြည်မယ်သူတွေချက်ပြီးမလုပ်နိုင်ရဲအောင်ပြီးတော့အခုလက်ရှိစီဒီအမ်ဝင်နေတဲ့ဆရာဝန်တွေအလုပ်ပြီးလုပ်ငန်းဝင်တွေပြန်ဝင်ပို့ဖို့ဆုံးနေရမှာဆိုရင်ဒါစီဒီအမ်ရဲ့အကောင့်တွေတနေရာတွေအများကြီးရှိနေပါတယ်ပေါ့နော်ဒါတွေကိုသူကတက်တက်ပြီးတော့အော်နမစနမနာရနေနဲ့ဖြစ်နေချင်းချောက်တယ်လို့ရှင်းပါလိုက်ပ
ြမယ်။မရင်ချင်းနိုင်ဆက်သွယ်မိမြန်တင်ပြခဲ့တာပါရှင်။မြန်မာနိုင်ငံဆင်အနာရှင်တော်လိုင်းရေလှုပ်ရှားမှုတွေအလွှာဆုံးကအမျိုးသမီးတွေတက်တက်ကြွကြွပါဝင်တဲ့အပြင်အခုလဲအမျိုးသားညီညွတ်ရေးအစိုးရ NUG မှာအမျိုးသမီးဝင်ကြီးဒုဝင်ကြီးတွေပါဝင်တာဟာကောင်းတဲ့အစပြုမှုဖြစ်တယ်လို့အမျိုးသမီးအခွင့်ရေးလှုပ်ရှားသူဒေါက်ခင်လေးကပြောပါတယ်။မဤတန်စင်ကဒေါက်ခင်လေးကိုဆက်သွယ်မိ мян ထားပြီးဒီသတင်းပိုင်းမြမအရေးဆွေးနွေးခံမှာတင်ပြထားပါတယ်ရှင
်ဒီနေ့အမေဒီလာတော့ဒီဖေဗရူလာ၁ရက်နေ့စစ်အာဏာစတင်ပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကရောကကြားရရပဲပေါ့နော်အဲ့ဒီမှာအမျိုးသမီးတွေဥဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်။အဲ့ဒီအားကြောင့်မို့ဒီလူတို့ဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘယ်လောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင
်။ဟိုတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာကကျွန်တော်တို့အခုခေတ်မှာမဟုတ်ဘူးပေါ့နော်။ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်1988တုန်းကပဲဖြစ်ဖြစ် ပေါ့နော်တောက်လျှောက်မှာကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအမနှဲပါဘူးပေါ့ဒါပေမဲ့ဟိုတည်တဲ့အချိန်မှာအရင်တော့ဒီပညာတွေတည်င်းချက်လက်တွေရယူနိုင်မှုဟာအကန့်အသတ်ရှိတဲ့အခါကျတော့လူတွေကကြည်ကြည်ပညာလည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတည်တည်တနတ်ဂုဏ်ပြုမှုတွေမရှိဘူးဒါပေမဲ့ဒီနေ့ခေတ်မှာတော့ကမ္ဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးရဲ့ပါဝင်မှုကိုဟိုကိုင်းထဲမှာလုပ်နေတဲ့အားတွေကိုအလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးရဲ့ပါဝင်မှုဟာဟိုပို့ပြီးတော့လည်းအရင်ကတော့ညားလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါဟိုချိန်တွေပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်တစ်တည်းရဲ့သူတို့ဟိုတတိရှိရှိကြောင်းကြောင်းများများနဲ့ရှည်တန်းကဦးဆောင်နိုင်မှုကတော့ပို့ပြီးတော့ချီချူးဂုဏ်ပြုစရာလို့တော့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးစစ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဒီဆန္ဒပြတဲ့သူတွေကိုဖိနှိပ်ပြီးတော့အကြအင်းအားအဆမတန်တုံးပြီးတော့အကြမ်းဖက်တာတွေရှိတယ်။အဲ့ဒီထဲမှာအမျိုးသမီးငယ်တချို့ဒီရိုက်လက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိတယ်ပေါ့နော်။အဲ့ဒါတွေမကဘူးရုပ်ပိုင်းဆိုင်ရာတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာစော်ကားမှုတွေရှိရဲဆိုတဲ့တဲ့င်းတွေလည်းထွက်လာပါတယ်။ဒီလိုလိင်ကိုအခြေပြုပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုဘယ်လိုမျိုးစားမြင်နိုင်ပါမလဲရှင်။
အဲ့ဒီကိစ္စကိုလည်းကျွန်တော်တို့အမျိုးသမီးဖွဲ့ရောเนาะဒီကမ္ဘာတော်မှာရှိတဲ့အမျိုးသမီးတွေကိုကူညီဆောင်ရှောက်ပြီးတော့ကူညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စအဖြစ်နဲ့ဆွေးနွေးနေကြပါတယ်ကျွန်တော်တို့လောလောလတ်လတ်မှာတော့ဟိုကူဖို့ပေါ့เนาะဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော်ဖြစ်ရခဲ့တဲ့ကိစ္စလို့ဖြစ်နေတယ်။ဘာလို့ဆိုတော့လူမဆန်စွာရရဆက်ဆက်နဲ့เนาะဟိုကလေးလေးကအစရင်းဝင်ပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြမ်းဖက်လှုပ်ရက်လှုပ်တဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုပ်ပါနဲ့လို့တွားတားလို့လည်းရမယ့်အနေအထားမျိုးတော့မရှိဘူး။ဒါပေမဲ့တက်နိုင်ကြများတော့ကျမတို့ကဒီအမျိုးသမီးတွေကိုเนาะဖန်ဆီးခံရတဲ့အခါမှာပဲဖြစ်ဖြစ်เนาะလူမဆန်စွာနှိမ့်မနှိမ့်ဆက်တာတွေနောက်တစ်ခုကခုနပြောတဲ့လိမ်ပိုင်းဆိုင်ရာကိုစော်ကားတာတွေမဖွဲ့မများပြုမှုတာတွေမပြုဖို့တော့ကျမတို့တက်နိုင်ကြများတော့အတန်ကြဲကြဲနဲ့အော်နေရမယ်လို့ကျမတို့ထင်တယ်။အဲဒါပေမဲ့ဟိုကျမတို့လိုတာမန်ပြည်သူတွေကတော့အော်ပဲအော်နိုင်တယ်အဲဒါပေမဲ့တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေတော့တာဝန်ရှိတဲ့အဖွဲ့တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့เนาะဗန်မျိုးတွေမလုပ်ဖို့အတွက်ကိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ပြားပေးတာမျိုးတွေကတော့ပို့လုပ်ရင်တော့ပို့ထိရောက်မယ်လို့ထင်တယ်အနည်းအနည်းနိုင်တဲ့မြတ်နေအောင်ဘလို့နီးနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျမတို့အချင်းချင်းကြားထဲမှာတော့တည်တံ့ဆွေးနွေးဖြစ်တာတွေတော့ရှိနေပါတယ
်။ဟုတ်ကဲ့ဒီတော်လိုင်းမှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လေဒီခေါင်းဆောင်မှုပိုင်းပါပေါ့နော်။ဥဆောင်ဥရမှုပိုင်းမှာပါဝင်တဲ့အမျိုးသမီးတွေနေနဲ့ဘလို့မျိုးအခက်အခဲတွေကိုကြုံရပါလဲရှင်။
အော်ဒါကတော့အားလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်အချိန်လေးမှာတော့အအင်အားနည်းတဲ့လူလို့ယူဆကြတယ်။အဲဟိုဘယ်လိုခေါမလဲအမျိုးသားတွေကအင်အားကြီးတဲ့လူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်။ဒါပေမဲ့ဒီတော်လန်ရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လဲအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့အခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုပြန်တန်းပြီးတဲ့မျိုးဆက်အနေနဲ့တော့တော်တော်လေးဟိုဟိုဝမ်းသာအားရနဲ့အန်အောမဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့အဲသူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံရလဲဆိုတာကျမတို့ရဲ့ကိုတွေးအသည့်တွေနဲ့ပေါ့ကျမတို့မြင်နေရတဲ့ဟာတွေကအများဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်ဆီးခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်ဆီးမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင်ပုံးနေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနေအထားအများကြီးရှိနိုင်တယ်เนาะနောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်ဓာတ်နဲ့ဒီတော်လန်ရေးကိုအဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့ဟိုတင်းနန်းတော့တက်ကြတာတွေရှိတယ်သူမဟုတ်ရင်လည်းခိတ္တပေါ့เนาะအခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားနေပြည်တော်မှာခုလုံးတာတွေရှိတယ်။ဒီနေရာတွေမှာလည်းကျမတို့ကအားလုံးသိပြီးတဲ့အချိန်မှာလေးရေးစားရကိုမိသားစုအိမ်လုံးမဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အားလုံးနဲ့တသားနဲ့နေရတဲ့အခါမှာလည်းသူတို့အတွက်အဲမမြောင်းမှန်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။နောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျမတို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေနဲ့ဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှံ့မှာတော့ကျမတို့ရှိနေတယ်လို့ကျမတို့မြင်တယ်။ဒါအပြင်ကျမတို့ဒီ နောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်ဆီးခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ဟာဒီမရင်းပြုခြင်းခံရတဲ့ကိစ္စမျိုးတွေမပွင့်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိပ်ဆက်တဲ့အားအောင်မှာမှာလိမ်မိုင်းကိုပဲအဓိကထားပြီးတော့နှိပ်ဆက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်တော့အင်တန်မှစိုးရိမ်စရာကောင်းတယ်ဒါပေမဲ့ကျွန်မအားရတာကအဲ့လိုတွေဖြစ်နေတယ်လို့ကြားပေမဲ့လည်းကျွန်တော်တို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေတယ်ဆိုတာလည်းကျွန်တော်တို့တော်တော်အင်တန်မှအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်လေးကပြောသွားလို့ပဲပေါ့နော်ဒီ generation မျိုးဆက်အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးရဲ့သူအထိမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကလည်းပါဝင်တဲ့အမျိုးသမီးအဖွဲ့တွေလုပ်ပြီးတော့ခြိတက်တဲ့ပုံရိပ်တွေကိုဒီဟိုတည်င်းနေမှာလည်းအငဲတွေ့နေရတာပေါ့နော်အဲ့လိုမျိုးဒီလိုမျိုးအလွားဆုံးအတက်ရွယ်ဆုံးကအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရတဲ့ဘယ်လိုမျိုးတက်ရောက်မှုရှိပါလဲရှင
်ရှိတာပေါ့ရှိတာပေါ့ဆိုတော့ကျမတို့တိုင်းပြည်တစ်ပြည်ရဲ့အနာဂတ်နော်တိုင်းပြည်ရဲ့အရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုရဲ့လူလန်းသားအစွာတစ်ခုရဲ့ကနေလုံးလုံးမရပါဘူး။ဥပမာအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့ကတခုခုပေါ့နော်။ဒေါ်ဒီဒီမိုကရေစီခေတ်ပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့အကောင်းကောင်းဆိုဆိုသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တဲ့လောက်နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တယောက်တစ်လက်ပေါ့နိုင်တဲ့လောက်ဝိုင်းလုံးရမယ်လို့ယူဆတယ်ဒီကလာကပူဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာတူဦးတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးကျောင်းသားတွေပဲရောက်အလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းစားအလွှာအတီတီအလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့နည်းနည်းအောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့နေနဲ့ပေါ့နော်ကျမတို့ပြောတာအခု defense လိုမျိုးနော်စီရေးရပါဝင်နိုင်တဲ့လူတွေကလည်းပါဝင်နေကျမတို့ civil disobedience movement နေနဲ့ပေါ့နော်ပါဝင်နိုင်တဲ့နေတွေရှိတယ်အခုမဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူပေါင်းမဆောင်ရတာတွေတပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ဒီတွင်မှာရှိနေတဲ့လူတွေကသူတို့လက်ခုပ်တည်းရရှိအချိန်ကြီးအနေနဲ့ကြောက်ရောက်နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတတိထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လဲမနာမနစ်နာမဲ့ညင်းညိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေတဲ့ဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုမိပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါရှင
်ဟုတ်ကဲ့ပါရှင်ဒီကြားမှတန်းတူညီများကိုရရှိမှုဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာတော့အခုချိန်ထိမနေကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမှတန်းတူညီများမှုကဒီဘယ်လောက်အချိန်တွေထိရှိလဲဒါမှမဟုတ်လဲရှိခဲ့လဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်ကြားမှတန်းတူညီများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှဆိုရင်ခုမှဒါပထမဦးဆုံးတော့သူမျိုးသမီးသမရတယောက်တောင်မှနော်ရွေးကောက်တင်မြှောက်ဆိုင်နိုင်နိုင်နေပေါ့နော်။ဆိုတော့ဟိုကျွန်တော်တို့လိုမြန်မာနိုင်ငံမှာအဆက်အစအရာရာနော်ဟိုအစအနေပြန်ဆနေရတဲ့ဟိုဖုန်ဖြိုးတုတ်တက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျွန်တော်တို့ရှိရအများစုပြားဒလေးထုံးဆန်ရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါရီယာအရင်ကြီးအရေးကြီးရလို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောရဲကျမတန်းတူညီမျှရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကိုအဖို့အလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလလေးခဏပေါ့နော်ဆယ်နှစ်လောက်အလိုညှောလို့ရမှာပေါ့နော်ဒီဖြစ်လာတဲ့ကာလလေးမှာတော့ကျမတို့ဘာပဲပြောလူလူကိုအတိအမြင်ဖွင့်တာတွေနော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်တွေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူတွေရဲ့အတိအမြင်လေးကပြောင်းလဲသွားတာတိတိတတ်တာပြောင်းလဲသွားတာကိုတော့ကျမတို့သတိထားမိတယ်တကယ်တော့ဒီအချိန်ဝင်လေးနဲ့ကျမတို့နောက်ချင်းကြီးဒီမှာဆက်တွန်းနေဆိုရင်တော့ပိုကောင်းတဲ့အရွေးတစ်ခုကိုကျမတို့ရောက်မယ်လို့မျှော်လင့်ထားပေမယ့်ခုမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျမတို့ ဘာလဲပြောနောက်ပြန်ဆုတ်သွားတယ်ပေါ့နော်နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးတည်တဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဲအဖွဲ့အစည်းဖြစ်တယ်အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်권ရှိတယ်ဆိုတော့အယူဆရှိတဲ့အာမျိုးကဘုအုပ်ချုပ်ချက်အတွက်ပို့ပြီးတော့ကျမတို့အခြေအနေတွေကပို့ပြီးတော့စိုးသွားနိုင်တယ်ဒါပေမဲ့အဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်ရခါလဲအခုကျမတို့ဒီတော်လိုင်းရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးငယ်ရဲ့ဘေးရရိုးရိုးချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရမှာဆိုရင်အမျိုးသမီးဝင်ကြီးတွေအမျိုးသမီးတူဝင်ကြီးတွေပါလာတယ်ဒါဟာကောင်းတဲ့အစတစ်ခုလို့ကျွန်တော်တို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကောင်းတဲ့အစတွေဖြစ်တယ်ဟုတ်ဒီနေရာမှာယာလူပေးလိုက်ုံနဲ့တော့ပြီးသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာလူပေးပြီးတော့သူတို့အတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးအခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျွန်တော်တို့အပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလောက်ထားတဲ့ဟိုအရှိန်ဟုံကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ဂျာမားဒန်တူညီညာမှုဟာရှေ့မှာပို့ပြီးတော့အကောင်းလာနိုင်တယ်လို့ကျွန်တော်မြင်ပါပဲရှေ့
ဟုတ်ကဲ့ပါရှင်အခုညီကုန်းနေနဲ့မေးချင်တာကတော့ဒီတော်လန်ကြီးထဲမှာနေထိုင်ပြီးရှင်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကတ်တဲ့အနာဂတ်မှာဘာကိုမျှော်လင့်နိုင်ပါလဲရှင်
အဲ့ဒါကတော့တော်တော်လေးကြည်ရခက်ပါတယ်နီးကတဲ့အနာကတ်မှာဗာမျောလင်းနိုင်နေဆိုတော့ကျမတို့နေ့စဉ်ဘဝကိုပဲကျမကရှေ့ကိုကြည်တာခက်ကျမတို့နေ့စဉ်ဘဝကိုတနေ့ချင်းဘယ်လိုဖြတ်တမ်းမလဲပေါ့နော်ကျမတို့အဝေးလေးကြည့်လိုက်ရင်တော့စိတ်သက်တွေကြကြရဖြစ်မယ်အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဥဆောင်မှုတွေအာပါရီဟိုစစ်ဝိနေမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်သက်တွေကဟိုအမြင့်ဆုံးမှမရှိနေဘူးဆိုတော့ဒါဘယ်သူမှဆိုပါပဲနော်မိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲတာလည်းရှိတဲ့အတွက်ဒါပေမဲ့ကျမတို့နေ့စဉ်ဘဝမှာပဲကျမတို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနေ့မှအောင်မယ်အဲ့ဒီစိတ်နဲ့ပဲကျမတို့ဟာကိုတနေ့ချင်းကိုဖြတ်တမ်းမယ်ဆိုရင်တော့ကျမတို့မဝေးတဲ့ကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတိုက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြငင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘယ်လောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘယ်လောက်ကြိုးစားအားထုတ်မှုနဲ့အားထည့်တဲ့ပုံမှာလည်းမှတည်တယ်လို့ကျမမြင်တယ်အဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရင်အမြဲတမ်းကြိုးစားအားထုတ်ပြီးတော့တန်တိတ်ထန်ခံနေမှုမှာချပြီးတော့ကြိုးစားသွားဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြငင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါတယ်မစိ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဆီယနာသိမ်းမှုကိုဆက်ကျင်တဲ့ NLD အပါအဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားတရက်ကိုကျော်လသုံးရက်နေ့ကထုတ်ပြန်ပါတယ်အနောက်နိုင်ငံလေးအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲမူဝါဒဘယ်လိုရှိသလဲနောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြဿနာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွာလာတာဖြစ်တဲ့နယ်ချက်ဗြိတိရှတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂါလီလူမျိုးတွေကိုအလုံးကြီးနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂါလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြဿနာကိုဖြေရှင်းဖို့စူးစမ်းခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာဏာရှင်ဥနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်းရပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်နေထိုင်သူတွေနဲ့ အဲ့ဒီလူတွေကနေဆင်းသက်လာတဲ့သူတွေကတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိအမှတ်ပြုမယ်ဆိုတာမျိုးကြားထမ်းထားလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုယ်တိုင်2016ခုနှစ်ကဥရောပတန်တမန်တဦးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်မဖြစ်နိုင်သူတွေကိုကန့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါအာဏာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွေစုံချမ်းပြုစုတဲ့စီမံထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအသိအမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိတ်ကပ်ပြီးပြည်ထနာကိုအကြမ်းဖက်ဖြေရှင်းတက်လေတော့ဆီယနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာဏာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲခြင်းမပြုသလိုအရင်ဆက်အာဏာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီတွေလို့လည်းမသုံးနှုံးပါဘူး။ပြည်ပခပြဿနာနည်းအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ်။
ကိုဖီယာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်။ဒါပေမဲ့ပြည်ထနာဖြည့်ရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြည်ထနာပြည်လဲစီရင်နီးလန်းတကြစ조사နေချိန်မှာအာစာဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နေနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲအခုနောက်ဆုံးတော့အဲ့ဒီပြဿနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီ NUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြဿနာကိုပိုးပြီးလက်တွေ့ကျကျချိတ်ကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်အရင် NLD အစိုးရနဲ့ခြားနာတာကNUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆရာနာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု၊ရာဇဝတ်မှု၊စစ်ရာဇဝတ်မှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြင်ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖျက်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီတိနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်
ဒီထက်ပိုပြီးရေးကြည့်တာကတော့ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစီရင်ခံစာအကြံပြုချက်တွေအပေါ်အခြေပြုအကောင့်ထဲဖော်ခဲ့ရတာကနေအခုအဲ့ဒါတွေကိုသုံးသပ်စရာအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး NUG အနေနဲ့ပြည်ထနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင့်ထဲဖော်ဖြည့်ရှင်သွားမယ်လို့ဖော်ပြထားပါတယ်ပြောရရင် NUG ရဲ့ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ အစိုးရလက်ထက်ကချမှတ်အကောင့်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းယှဉ်ရင်အများကြီးကွာခြားသွားခဲ့ပြီဖြစ်တယ်လို့ပို့ပြီးလက်တွေ့ကြနိုင်ငံတကာသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပို့ပြီးနှိစက်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့ပြောလဲရကြောင်းပါ
ပြည်အမေရိကန်တံမြန်မာဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးတနာကျော်ပါ။ဘေးအနေနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောင်းဆင်ပါရှင်။ VOE ကိုရင်းလာတဲ့တောင်းဆင်ရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောင်းဆင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်တောင်းဆင်တွေကိုမြစ်တာအတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့တောင်းဆင်ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။သူတူတကဆိုတဲ့တောင်းဆင်က VOE ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရစေတဲ့။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်။ VOE အတန်နှဲ့အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါတယ်။ပေးတဲ့ဆုနဲ့ပြည့်ချင်ပါတယ်။ကိုရင်းဆိုတဲ့တောင်းဆင်ကတော့အမြဲအားပေးနေပါတယ်။နိုင်ငံရေးလှိလာတုံးသက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ VOE ကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်။ခင်ယူပါဆိုတဲ့တောင်းဆင်ကလည်းထိမ့်သိမ်းထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူရဟန်းပြည်သူပြည်သားများအမြဲဆုံးပြန်လွတ်ပေးဖို့ကုလနဲ့ VOE ကသတင်းတင်ပြရတဲ့ထီရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တဲ့နေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့တောင်းဆင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြုတော့ကူညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည် VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်ဦးဆိုင်ကန်ထွန်းဆိုတဲ့တောင်းဆင်ကတော့မင်္ဂလာပါ VOE တကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါကြီးမျိုးဆိုတဲ့တောင်းဆင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းနေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြက်တောင်းနဲ့ဖြစ်နေပါတယ်။ဆက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးရေရေဒီယိုလိုင်းပြက်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency လိုင်းနေနဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့အမေရိကန်ပြည်အောင်စုအရှိစံဝါရှင်တန်မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယိုလိုင်းတွေကဂျိုရုကနေတဆင်ကမ္ဘာအရှိစံအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးအဲကနေပြီးထပ်ဆင့်ထုတ်လွှင့်ပြီးအာရှကိုအရောက်ပို့တာပါဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ခါဖမ်းယူတဲ့အခါမှာယာဒီယူရုအပါအဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငော်ရှိတတ်ပါတယ်လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါအောင်နော်ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျော်ဝေဖြိုးဆိုတဲ့တော်ရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာဟုတ်ကဲ့ပါတော်ရရှင်နေအနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စွာရေးချင်ကြရဲဆိုတော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီတော့ရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါရဲ့နော်။ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOE မြန်မာဝိုင်း email လိပ်စာ bamis@voenews.com ကို email ရေးပို့နိုင်ပါတယ်။အတန်နဲ့အတန်ဖိုင်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှမျိုးစလုံးပေးပို့နိုင်ပါတယ်ရှင်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ရုတ်တဲ့အောင်ဆိုတဲ့တောင်းဆင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီဆရာနာသိန်းသာ၄လရှိပါပြီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး
ဖီယိုရေမြမပြည်ကြီးအမြဲဆုံးငြင်းချမ်းချင်ပါပြီဗျာကျွန်တော်ကတော့ဝက်လက်မျိုးနယ်ကပါတဲ့တော်ရရှင်ရေပို့လာပါတယ်ရှင်ဟုတ်ကဲ့အခုတလုံးလဲဒီဆေအာနာစန့်ကျင်လေးလကြော်ကြလာတဲ့အခါမှာအကျန်းဖက်နေတဲ့ဆေအာနာရှင်ကိုစန့်ကျင်တဲ့သူတွေကပြည်သူတွေရောဖက်ဖက်ကနေပြီးတော့ကြက်တဲ့ဒုက္ခမျိုးစုံရင်ဆိုင်ရတဲ့စာတွေကိုမကြခနလက်ခံရရှိပါရဲ့နော် နောက်ထပ်တော်ရရှင်ကြီးလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာဆစ်အာနာတင်ပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါကျွန်တော်တို့ပြည်သူတွေအနှစ်မရှိတဲ့ကျဆူပင်ကိုမဖြစ်မနေဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဆန်စပါးပေါ်ရင်တိုင်းသွင်းလို့ပုံမှန်ဆိုင်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဗျာပြည်သူတွေစီလုံးညီညွတ်ဖို့အချိန်တန်ပါပြီတဲ့တော်ရ ကျွန်တော်တို့ရဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးကိုပိုင်းထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲဒီချက်ကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီဘက်တော့တော်ရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါမယ်။ကျေးဇူးအထူးတင်ရှိပါတယ်လို့ ရင်းညာဆိုတဲ့အတုံးလုံးကိုတရားဝင်သုံးနှုတ်နေပြီဖြစ်ကြောင်းထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူကြတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူတို့မိတ်ဆွေဆိုတဲ့စာသားကိုVOA ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ်VOA ကိုနှစ်သက်ခြင်းမနှစ်သက်ခြင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီဒါပေမဲ့
ဒီကနေ့အထိထက်ကထက်ကထဲသွင်းကြေညာနေသည်ကိုဝမ်းနေဝေရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရိုဟင်ဂျာညီအကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလာမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်။ကျွန်တော်တို့ပြန်မလာပါဘူး။အသက်ဆွင့်ရဂျူနတ်ချင်ပါတယ်။ချစ်တော်VOA ကျေး
တဲ့နိုင်ငံသားတဦးဖြစ်ပေမဲ့ရိုဟင်ဂျာမျိုးကိုယ်တွေအတွက်လူကိုလူလိုလေးစားတဲ့စနစ်တစ်ခုရဖို့လိုချင်သူပါဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုနားဆင်ပြီးတော့အိတ်လို့တော့မရဖြစ်ရပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်။သောရရှင်ကိုကျော်ဖြစ်ပါတယ်
VOA မင်္ဂလာပါတရားဝန်ကြီးကိုသိအောင်ရေးချင်တာပါအဲ့ကိုမရပါဘူးဗျာစဉ်းစားပြီးဒေါသထွက်လို့သူပြောတာကိုနားခတ်လို့ပါမြန်မာပြည်သူတွေစီးပွားရေးနယ်လန်ထူဖို့တဲ့မြန်မာပြည်သူတွေလူလာနေတာစီးပွားရေးမဟုတ်ပါဘူးအာဏာရှင်နဲ့အာဏာရှင်စနစ်ကိုမြန်မာပြည်သူလူတစ်ရလုံးအမြင့်ပြတ်ချိန်မုန်းကျင်နေတာပါဝန်ကြီးမင်းသိထားဖို့ကစီးပွားရေးနယ်လန်ထူစေချင်တာတရုတ်နဲ့စစ်ကောင်စီအကျိုးစီးပွားမှုလားဗါတဲ့အာဆီယံဘုံသဘောတူညီချက်ကုလစဉ်းစားပါတဲ့ပြည်သူတွေအာဏာရှင်ရဲ့အကြမ်းဖက်မှုကြောင့်အတိတ်ဒုက္ခရောက်နေတာမချီအာနာရှင်လူကြပြုမှုပြောဆိုပေးနေတဲ့အင်းကြီးချင်းကမှအင်းကြီးချင်းနဲ့လားဝင်ရောက်မဆွတ်ဖက်နဲ့လေပြည်သူအချို့မချီတဲ့လူယုံမာလေးဝင်မဆွတ်ဖက်နဲ့လေစိတ်တူရယ်ကွာစာဝန်မစည်းတတ်တော့ပါဘူ
းမြန်မာနိုင်ငံအတွက်ပြည်သူအချို့မချီပဲနဲ့လူယုံမာလေးဝင်ပြီးတော့ဆွတ်နေပါရင်ဆိုပြီးတော့တော်ရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါရှင်ဖွင့်လာတဲ့တော်ရရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရာတွေမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အသင်းတောင်းခံနေရပါတယ်။အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရှင်ဆိုင်နေရတာပါ။ဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူး
။အခုလိုအခြေအနေမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့တော်ရရှင်ရေးလာတာဖြစ်ပါရဲ့။ဟုတ်ပါရဲ့။အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပေါဝင်လက်ရှိအုပ်ချုပ်နေသူတွေကအခုလိုမျိုးငွေပြန်တောင်းနေတဲ့တင်းနေကြရပါရဲ့နော်။အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေစဉ်မြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါလေ။ဒါကိုအစိုးရကောင်တရပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါရဲ့နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့ရှင်။တေးချောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတည်းလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးအောင်မှာဖြစ်ပါရဲ့။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရိတ်တာအမှတ်155ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တော်ရရှိနေကိုမြန်မာသတင်းတွေနဲ့ဖြောပြပေးမှာဖြစ်ပါရင်မျိုးကြောမြိုင်တိဆိုထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးချင်ပါတယ်မျိုးကြောမြိုင်တိဆိုထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းကိုအားလုံးနှစ်ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော်ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းပွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Show me be me me နာရှိနေချုံမိန်သောရင်းနဲ့ရှိဗာရရဲ့ရင်းချမ်းလာပါလေမုံညာဝေးကျွေးပြီးပေါ်
တင်းတွေကြည့်ရှုနာစင်ကြတဲ့အခါအဲ့ဒီတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလွင်ကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံတော်မှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာပြီးကြရှုံးတိုင်းပြည်အဆင်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်နိုင်ငံတကာအတိုင်းဝန်ကပို့ပြီးဖိအားပေးဖို့ဒီအဒန်ဆိုခေါ်တဲ့ကမ္ဘာအထင်ကြီးဝိုင်းရင်ကောင်းဆောင်ကြီးများအဖွဲ့ကတောင်းဆိုထားပါတယ်။အခုလိုတောင်းဆိုလိုက်တဲ့တင်းတွေကဒီအဒန်ဆိုတာဘသူတွေနဲ့ဘယ်လိုဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြပေးထားပါတယ်ရှင
် Elders, we are very supportive of your democratic transition.
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူခွင့်ရေးလှုပ်ရှားသူဒီတပညာရှင်ပီတာဂေဘရီယယ်နဲ့တောင်အာဖရိကကလူတုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နယ်ဆန်မန်ဒဲလာတို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက်နယ်ဆန်မန်ဒဲလာရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ကမ္ဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကပူးပေါင်းဆောင်ရွက်ကြဖို့ The Elders ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာငြိမ်းချမ်းရေးနဲ့လူအခွင့်အရေးတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကယောဂါဆိုးကြီးတွေတို့ကာကွယ်တိုက်ဖျက်ရေးကိစ္စတွေစီးရဲမွေးတည်မှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ကမ္ဘာပေါ်မှာလူသန်း9000ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ခြင်းဝင်တဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အကြီးကြီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရတဲ့တက်ကြီးအဖွဲ့ဝင်9ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်းဂျင်မီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြင်ထားပေးခဲ့ကြတာပါ။2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြပေးမှာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတအင်ဂျူကတင်းနှင်းငွေနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Britain နိုင်ငံအနောက်တောင်ပိုင်း Cornwall က Garbage County မှာဇွန်လ17ရက်ကနေ13ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအုံအနှုံနဲ့ရှုတ်ချတဲ့အကြောင်း Garbage Bay ကျင်းပစကမ်းမှာဖော်ပြထားပါတယ်။ဒါအပြင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုအ мян ပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားเจ้าတွေကိုမတိုက်ခိုက်ဖို့နဲ့
လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရိုင်ဖုံးတော်ကြီးတွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ COVID-19 အကူအစက်ခံရသူ14,905ကျော်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတင်းနေနေမှာသတင်းထုတ်ပြန်ပါတယ်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါ။
VOA မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေမနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9:00ကနေစနေနိုင်ထိထုတ်လွှင့်မဲ့တင်းနယ်လာနေညချမ်း VOA Radio Season ကိုတော့92.3နဲ့52တိတို့ကနေဖမ်းယူနိုင်ပါတယ်။ VOA ကိုအားပေးနိုင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းမင်္ဂလာရှိတဲ့ညနေကိုပိုင်ဆိုင်နိုင်ကြပါစေရှင်။ကျမသင်္ကြန်ချိုက်ပါ။ This program.